ူပါရှင်ခင်ဗျာဒီနိုင်ငံမှာဒီမိုကရေစီဆိုရတက်လာပြီဆိုတော့တိုင်းပြည်အတွက်ဆရာရအောင်မယ်လို့လူတိုင်းကြိုတင်မျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့ထိုင်းပြည်ရဲ့တည်င်းတွေကိုကြားလိုက်ရတိုင်းအသက်ဆရာတခုမှမတွေ့ရသေးဘူးလို့ကျွန်တော်ထင်ပါတယ်။ကျွန်တော်ပြောတာအသိအဆိုးမြင်တယ်လို့များအကြံမြင်သုံးသပ်လို့ပါလားပထမဆုံးခက်တူလို့ပြောပါခင်ဗျာ
။နိုင်ငံရေးသမားတွေကတော့အကောင့်အစုကိုနိုင်ငံရေးရှုထောင့်မှကြည့်ကြတာပေါ့။ဘုံမပြေမှာ NLD ကိုတခဲနဲ့ထောက်ခံအားပေးလို့ NLD အပြတ်အနံ့ရတယ်လို့2015ယူကောက်ပွင့်မှာကျွန်တော်ရခိုင်ပြည်နယ်မှာလဲရခိုင်တမျိုးသားလုံးက ANP ပါတီကိုဝိုင်းဝန်းထောက်ခံလို့ရခိုင်ပြည်နယ်လွတ်တော်မှာ ANP ပါတီကအများဆုံးအများစုကိုရထားတာပဲနိုင်ထားတာပဲရခိုင်ပြည်နိုင်ငံကြီးကတော့ဗမာပြည်နိုင်ငံကြီးနဲ့တွန်တွဲပြီးတော့သွားနေတာပဲရှားဦးကျော်စံလေရေ
နိုင်ငံကြီးလောကမှာလည်းမညီညွတ်မှုတွေကိုကြားနေရပါတယ်။နောက်ခါတိုက်ပွဲတွေပူဖြစ်လာတယ်။ဆေးပြေးဒုက္ခတွေပြီးပြည်သူတွေအများကြီးနင်းနာကြရတယ်။နောက်မပြောမဖြစ်တဲ့ကိစ္စတစ်ခုကဒီ communal violence တွေပေါ့။အုပ်စုအဆိုင်ဝင်ချင်းဖြစ်တဲ့ကိစ္စတွေပြည်ပခါဟာလည်းပဲစစ်ချရတဲ့အခြေအနေမျိုးမဟုတ်သေးဘူးလို့ကြားပါတယ်။ဟုတ်ပါသလားအခြေအနေတွေ။အ
ဲတိကျကတော့ကျွန်တော်ရခိုင်ပြည်နယ်မှာလက်နဲ့ကင်ထားရဲ့ရခိုင်အာဇူအီနဲ့မြမတမတော်တို့တိုက်ပွဲဖြစ်နေတဲ့လက်နက်ကင်ပြည်ပခါတစ်ခုရှိနေတယ်လို့2012ခုနှစ်ကပဲစတင်ပြီးတော့ကျဲအကြီးအကျယ်ဖြစ်နေတဲ့ဒီဖင်္ဂလီဒီနဲ့ကျွန်တော်ရခိုင်တို့ဖွဲ့စည်းပြီးကြားမှာအငင်းပွားမှုပြည်ပခါဖြစ်မှုဒီညီမှုတွေကလည်းတကယ်ရှိနေပါတယ်ကျွန်တော်ရခိုင်မျိုးသားပါတီထဲမှာကိုယ်တိုင်ကလည်းညီညွတ်မှုတွေအများကြီးလိုအပ်နေရစွာကျွန်တော်တွေ့ရပါတယ်ဒီအတွက်ဒီဗမာပြည်ရဲ့ထုတ်နေစဉ်သတင်းစာရေးထဲမှာရခိုင်အကြောင်းမပါရင်မပြီးတဲ့သဘောမျိုးလဲကျွန်တော်တွေ့မြင်ရပါတယ်
။ဒီအထက်မှာပထမဦးဆုံးလောလောဆယ်ဒုက္ခအရောက်ဆုံးကတော့ဆစ်ပြေဒုက္ခတွေဖြစ်နေကြရတဲ့ပြည်သူတွေအကြောင်းမှာအဲ့ဒါဟာတိုက်ပွဲနဲ့ဆက်ဆက်နေပါတယ်။ဆိုတော့ဒီတိုက်ပွဲဒီပြည်တွင်းစစ်ဒီပခါဟာကုမရခိုင်မှာပူပြီးတော့ပြင်းထန်လာတယ်။ဒီဟာကိုစစ်ဆက်ဆွေးနွေးပြီးအဖြေရှာဖို့ဆိုပြီးတော့ဆွတ်တော်မှာပြည်သူ့ကိုယ်စားလှယ်ဆူတင်တဲ့ဆွေးနွေးရဆိုလည်းပဲကြားပါတယ်အဲ့လိုဆွေးနွေးဖြေချဖို့ဘယ်လောက်ဖြစ်နိုင်မလဲထင်ပါလဲခင်ဗျာ
ရခိုင်မှာစစ်ဖက်ဆိုင်ရာစီးပွားတိုက်ခိုက်မှုကြောင့်စီးပွားရှောင်ဒုက္ခတွေကြီးပေါ်ပေါက်လာရဲ့အဲ့ဒီစီးပွားအန္တရာယ်ကိုအကြောင်းပြီးတော့ကျွန်တော်ပြည်ထောင်စုမှာအမျိုးသားလွတ်တော်မှာဒီနေ့ပဲဆွေးနွေးရအဆိုနဲ့ပတ်သက်တာကတော့နေဖန်ဆွေးနွေးမယ်နဲ့တူပါတယ်ဒီကိစ္စကတော့ဒီလက်လက်ကင်တိုက်ခိုက်နေတဲ့အဖွဲ့အစည်းတွေရရှိဖို့ရဲ့နောက်ညီညာရေးဆွေးနွေးပွဲတို့ဒီအေကိုဖိတ်ခေါ်ဖို့ရဲ့လောက်ပဲပါပါတယ်တကယ်ခံစားနေရတာတော့ပြည်သူတွေပါပြည်သူတွေကအိုးအိမ်စွန့်ခွာပြီးတော့တက်ပြလာကြရတဲ့သူတို့မှစေမေဝန်ကြောင့်လုပ်ငန်းတွေနောက်တခြားဆုံးရှုံးမှုတွေနေလာမှုတွေအများကြီးပေါ်ဦးကျော်စံဒါရေးအဲ့ဒီဆုံးရှုံးမှုနေလာမှုတွေအများကြီးထဲမှာအခုကိုကိုလိုရတဲ့နေရာပူကြီးကြောင်နေစာတင်ကြောင်နေဆွေမျိုးကြီးစီမှာလာပြီးတော့ခိုကပ်နေပေမဲ့လေသူတို့ရဲ့ရေရှိဘွားရက်ဒီကြီးအတွက်ပါသူတို့မှာဝန်ထုတ်ဝန်ကိုဖြစ်လာရဲ့အဲ့ဒီဝန်ထုတ်ဝန်ကိုဒီထောင်စုအစိုးရပြည်နယ်အစိုးရဒီတာဝန်ရှိအဖွဲ့အစည်းတွေကဘယ်လိုကူညီကြမလဲဘယ်လိုဆောင်ရွက်ကြမလဲဆိုတာလေကျွန်တော်တို့စွတ်တော်ကိုယ်စားလှယ်တွေကခိုက်တွန်းဆွေးနွေးဖို့လိုပါသေးတယ
်ဟုတ်ကဲ့
ကိစ္စကတော့အချင်းဖြစ်တဲ့မြို့နယ်ဒီမှာစီပြေချောင်ဒုက္ခတွေဒီနဲ့ကိုတိုင်းဖြည့်ပြီးတော့တွေးခဲ့ရတဲ့တွေးကြုံတွေကိုအခြေခံပြီးတော့ဒီရေသိတော်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကပြည်သူ့လွတ်တော်မှာအရေးကြီးအစိုးရနဲ့တင်သွင်းဖို့အစီအစဉ်လုပ်နေတာရှိပါတယ်
။အဲဒီဒုက္ခတွေဒုက္ခရောက်နေရဆိုတာကိုကူညီဖို့အတွက်ကိုမှဆွတ်တော်မှာခွင့်ပြုကြရမှဆွေးနွေးမယ်ပြီးတော့မှအကောင့်ထဲဖောက်မယ်ဆိုတော့ဒုက္ခတွေတက်သိကြညာနေရောပေါ့ခင်ဗျာ။အဲဒီမှာကယ်ဆယ်ရေးဌာနတွေဓာတ်ရှိသားပဲအဲဒီဌာနတွေကလက်လော့အကူအညီပေးတာမျိုးတော့မလုပ်နိုင်ဘူးလားခင်ဗျာ။
ကျွန်တော်တရားတော်တော့ပြည်내အစိုးရကဒီဒုက္ခတွေကြီးကိုငွေကြေးထောက်ပံ့တာဒီတချို့ရှိရလို့တော့သိရတယ်ဘလောက်ထိထောက်ပံ့လဲဘယ်ပုံပဲနည်းထောက်ပံ့လဲဆိုတော့အသေးစိတ်လေးကျွန်တော်တို့ကမသိရပါဘူးတိုးတော့ဒီတရားထောက်ပံ့နေဆိုတာလေတရားဆရာနေဆရာလက်တော်ကိစ္စလောက်ပဲဖြစ်ကောင်းဖြစ်ပါလိမ့်မယ်ရေးရှိဘယ်လိုစီမံချက်ကြီးနဲ့ဒီထောက်ပံ့မှုတွေကိုလုပ်မလဲပြည်ထောင်စုအစိုးရကလုံးမလားပြည်내အစိုးရကလုံးမလားပြည်내အစိုးရမှာဘာပိုက်ဆံနဲ့လုံးမလဲပြည်ထောင်စုအစိုးရမပိုင်တော့ဘာမှမဖြစ်ပါဘူ
းဒီဒုက္ခတွေရဲ့ကိစ္စရေးရှိပြည်လဲဖို့ဆိုတာကတော့ဒီအပြစ်ခတ်တွေရက်ဆဲပြီးတော့ညဉ့်ညံ့ရမှသာဖြစ်မှာပါအဲ့ဒီကိစ္စကတော့ပို့ပြီးတော့ပဋ္ဌာန်းကြတဲ့အခြေခံအကြောင်းတရားပါခင်ဗျာဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့စွတ်တော်ကသဘောတူလိုက်ပြီးဆွေးနွေး မဲ့သူတို့နိုင်ငံရေးဝိုင်းတဲ့ကိုခေါ်မယ်ဆိုရင်ဘယ်ပေါ်မှာအခြေခံရမယ်ဘယ်အချက်တွေလိုက်လျောသိမ်းတယ်ဆိုတဲ့အထီးရောစစ်တော်ကမူချပေးနိုင်ပါသလားအဲ့လိုချပေးတဲ့မူရောစစ်တပ်အနေနဲ့လိုက်နာနိုင်မယ်သူထင်ပါလားခင်ဗျာ
စစ်တပ်ကိုအပြစ်ခရဆဲလိုက်ပါလို့တော့လွတ်တော်မှာတိုက်တွန်းလို့ရှင်းပြမယ်မထင်ပါဘူးကျွန်တော်ပြည်ထောင်စုအစိုးရကိုပဲကျွန်တော်ကတိုက်တွန်းရမှာပါစစ်တပ်ကတော့သူ့အကြောင်းချက်ရာနဲ့သူ့ရဲ့အခြေအနေရဒီရင်ဆိုင်တိုက်ပွဲကြီးဖြစ်တဲ့ဟာကိုသူ့မှာလည်းစင်ကြီးစင်လက်ဒီပြောစရာဆိုစရာကြီးရှိမှာပေါ့ကျွန်တော်တို့ကတော့စစ်တပ်ကသူ့အကြောင်းရာနဲ့သူရှိနေတဲ့ကိစ္စကတပိုင်းပြည်သူကြီးခိခိုက်နေနာနေတဲ့အပိုင်းကိုကျွန်တော်ကပြည်သူပူစရာကြီးဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကပြည်သူတွေကိုကိုစားပြုပြီးတော့စီမံအုပ်ချုပ်ရေးအစိုးရကိုတိုင်းပြည်မှာဒီလိုတော့ဖြစ်နေပြီဒါလုပ်ဖို့လိုတယ်ဆိုတာကျွန်တော်တို့ပြောရမှာဖြစ်ပါတယ်ကျွန်တော်မပြောပြီမဲ့လေတိုင်းပြည်အုပ်ချုပ်မင်းလုံးတွေရဲ့အစိုးရမှာပြည်သူတွေရဲ့ဘဝကိုစာနာထောက်ထားမှုပြီးပြီးကူညီပေးဖို့ဆိုတာသူတို့မှတာဝန်ရှိပါတယ်ကျွန်တော်ပြောမှဆိုမှလုပ်မယ်ဆိုရတဲ့ဒါကတိတ်တော်တဘာဝမကြလာပါဘူးကျွန်တော်အစိုးရရဲ့လုံးဒါကင်တာကူညီတာနောက်ကျနေတဲ့အတွက်ကြောင့်ပဲကျွန်တော်ဒီကိစ္စတွေကိုလွတ်တော်ကားသင်ပြောရမှာဖြစ်ပါတယ်တကယ်တော့အစိုးရလုပ်ရမယ်လုပ်ပြီပ
ါဆိုတော့အခုပြည်ထောင်စုအစိုးရနဲ့ရခိုင်ဒီသာဆက်ဆံရေးလည်းပဲကျွန်တော်နည်းနည်းမေးစရာရှိလို့ဒီမှာထင်ပါတယ် ANP ဟိုင်းမျိုးသားပါတီကအနိုင်ရတော့ပြည်내အစိုးရဝန်ကြီးချုပ်ကိုသူတို့ ANP ကပုဂ္ဂိုလ်ဖြစ်စေခြင်းနဲ့ NLD ကတော့သူတို့ပါတီရဲ့ကိုယ်စားလှယ်ကိုခန့်အပ်လိုက်တယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆန့်ကျင်ကြတယ်သပိတ်မောက်ထွက်ခွာကြတယ်ဆိုတော့လည်းအစိုးရမှကြားခဲ့ရပါတယ်ဆိုတော့အခုပြည်내အစိုးရကအလုပ်ဖြစ်ပါမလားတော်တော်ရဲမှာတော့သူကအတိုက်ခံအများစုနဲ့ရင်ဆိုင်ရမလို့ထင်ပါတယ် ANP အတိုက်ခံနဲ့ဆိုပြီးနေအစိုးရလူသမားဟာ ANP ကပယ်ချနေမလားအလုပ်ဖြစ်ပါမလားဒီကိစ္စကော
အခုကိစ္စကတော့ရခိုင်ဒေသရခိုင်ပြည်နယ်ကရခိုင်သားတွေရဲ့နေနာချက်တွေကိုကူစားပေးရမှာဖြစ်တဲ့အတွက်ကြောင့်ရခိုင်မြို့သားပါတီကလည်း NLD အစိုးရကူညီတဲ့ဟာကိုငါတို့ကမလိုလားဘူးဆိုတဲ့သဘောမျိုးတော့ကျွန်တော်တို့မတွေ့ရပါဘူးရခိုင်ပြည်သူတွေရဲ့လူအချက်တွေကိုရခိုင်မြို့သားပါတီကကူညီဖြည့်ရှင်းပေးရမှာဖြစ်တယ်လို့ဒီကိန်းပြည်နယ်ကိုအုပ်ချုပ်ခွင့်ဒီမှခန့်ခွဲခွင့်ရထားတဲ့ NLD တွတ်တော်ကိုယ်စားလှယ်ဝန်ကြီးချုပ်ဦးညီပူဆောင်တဲ့အစိုးရဖွဲ့ကဒီမှလုပ်ပေးဖို့တာဝန်ရှိပါ။ခိုင်မျိုးသားပါတီရဲ့အတိုင်းဝိုင်းကရောပူးပေါင်းပါဝင်ဆောင်ရွက်ရမှာပဲ
။အေးအေးနဲ့ဒီအစိုးရရဲ့တမတော်အကြာပြည်လည်မှုရရှိရေးအဲ့ဒီကိစ္စဆွေးနွေးရနေမှာရောဘလောက်ပြည်လည်နိုင်လဲထင်ပါလဲတမတော်ကဘလောက်ထိလိုက်ကျွမ်းနိုင်မယ်ထင်ပါလဲအခု NCA မှာလက်မှတ်မထိုးတဲ့အဖွဲ့တွေလည်းပဲဒီစစ်တပ်နဲ့သဘောမတူညီမှုရောင်းလို့လည်းမထွန်းနိုင်တဲ့အခြေအနေရှိနေလို့သိရပါတယ်
။အဲဒီကိစ္စတော့ဆရာဦးကျော်စံလည်းဒီအစိုးရလက်ထက်ကကိစ္စကြီးဖြစ်ပါရဲ့။အခု NLD အစိုးရလက်ထက်မှာဒီကိစ္စကိုဆက်လက်ဆောင်ရွက်မယ်ဆိုလို့ရှိရင် NLD အစိုးရရဲ့မူဝါဒတွေနဲ့အညီဆောင်ရွက်ရမှာဖြစ်ပါတယ်။ NLD အစိုးရရဲ့မူဝါဒအပြည့်စုံတော့ကျွန်တော်တို့တိတိကျကျမသိရပါဘူး။ဒါပေမဲ့ NLD အစိုးရဘက်မှာကျွန်တော်ဒီဗမာပြည်ကပြည်သူလူထုအများစုကတကယ်လွန်လွန်ကျူးကျူးကိုအားကိုးနေကြတာရှိရဲ့ဆိုတော့ဦးကျော်စံသာလည်းသိမှာပဲအားကိုးမှုပေါ်မှာ NLD အစိုးရကဘလောက်ထိဂရုတစိုက်လုပ်နိုင်မလဲဆိုတော့ NLD အစိုးရရဲ့လုပ်ရည်ကိုင်းရည်ပေါ်မှာအဓိကတာဝန်ရှိမှာပေါ့လေအဓိကမူတည်မှာပေါ့လွယ်လင်းတကူမှတ်ချက်ပေးဖို့ဆိုတာမသိလို့ဘူးထင်ပါတယ
်ဟုတ်ကဲ့နောက်ဆုံးတစ်ခုမေ့ချင်တာကတော့အဲ့လူပွဲစီရင်ပฏิပခဖြစ်နေကိစ္စဖြစ်ပါတယ်ဒီကိစ္စမှာတော့အစင်ပြလာနိုင်မဲ့အခြေအနေဘယ်လိုရှိပါသလဲ
ပြဿနာဖြစ်တာကရခိုင်နဲ့ဘင်္ဂလီမြန်မာကတော့ရခိုင်ပြည်ထဲမှာဖြစ်နေတဲ့ကိစ္စတော့ရခိုင်ဒီကိုယ်တိုင်ပါဝင်ပြီးတော့ဖြည့်ရှင်းဖွင့်မရရင်ဒီကိစ္စကပြည်လည်းမှာမဟုတ်ဘူ
းအဲ့တော့အဲ့ဒီဖြည့်ရှင်းတဲ့အထက်မှာရခိုင်နေမပါဘူးလားအဲ့ဖြည့်ရှင်းရေးအဖွဲ့ထဲမှာ
ရခိုင်ကိုယ်စားလှယ်ကြီးပါဝင်နေဆိုတာကဥဆောင်ဖြည့်ရှင်းပိုင်ခွင့်မရှိဘဲနဲ့သူတို့ရဲ့ဖြေခိုင်းလို့ပါလာရတဲ့လူတွေအဆင့်လောက်ပဲရှိပါတယ
်။အခု NLD အစိုးရအနေနဲ့ဘယ်လိုကင်တွယ်လာလိမ့်မယ်လို့ထင်ပါလဲ။သူကရှင်တို့ဘယ်လိုဖြည့်ရှင်းစီခြင်းလဲဘယ်လိုဖြစ်စီခြင်းလဲ NLD အစိုးရကိုဘယ်လိုအကြံပေးခြင်းလဲဒီကိစ္စအတွက်
။ဒီကိစ္စကိုဖြည့်ရှင်းစရာရှိရဲ့ဘယ်လိုဖြည့်ရှင်းကောင်းမလဲဆိုရဲကျွန်တော်တို့ကို NLD အစိုးရကတိုင်ပင်ဖို့တိုင်ပင်ဖက်လုပ်ပြီးတော့တိုင်ပင်တာဘာတစ်ခုမှရှိတယ်လို့မသိရပါဘူး။ဟိုရခိုင်ဒီဘယ်လိုသဘောထားလဲဆိုတာကိုပြီးခဲ့တဲ့2012ခုနှစ်တုန်းကပဲတောက်လျှောက်ကျွန်တော်ရခိုင်ပြည်ကမိမိရဲ့သဘောထားတွေကိုပြောနေဆိုနေကြတာပဲဒီပြောနေဆိုနေရတဲ့အပေါ်မှာ NLD ကဘယ်လိုအချက်တွေကိုကောက်ကြည့်ပြီးတော့မလုပ်မလဲဆိုတာသူသဘောပေါက်ပြီးဖြစ်ပါလိမ့်မယ်သူရပြောင်းသွားပြီတက်လာတဲ့အစိုးရကဘယ်လိုမူဝါဒနဲ့ဒါတွေကိုဖြည့်ရှင်းမလဲ အဲ့ဖြည့်ရှင်းမဲ့မူဝါဒကိုရခိုင်တမျိုးသားလုံးကဘယ်လိုနားလည်ပြီးတော့ဘယ်လိုလက်ခံကြမလဲဘယ်လိုကူညီကြမလဲအဲ့အရာတွေကအရေးကြီးပါရဲ့အဲ့ဒီအရေးကြီးရဲ့လုပ်ငန်းစီတီကတိုင်းပြည်အုပ်ချုပ်မင်းလုပ်တဲ့အစိုးရကစပြီးတော့ပြောပြဖို့လိုတယ်လေ